COVID debut luna mian la ni le yakhan pi ne ma omicron covid myo kwe ku set khan ya du 9 u dik ni twi shi ga de lo yakhan pi ne pi tu jam ma yi u si sana byo kwen ya dr so win pai ga view yi ku byo ba de sit twi dak tu ga pinya yi wanan 90 jaw ne le yin ne khi twa mae du yaung 20 jaw ma covid yoga twi ga pi de naw thru ye dak kwen mu na de chou ku yang gon po pi dak kwe si si ga da ba di chaw yang gon ga la de tin ko ya nai byo pya ba me
ရခိုင် ပြည်နယ် စစ်တွေ တက္ကသိုလ်က ပညာ ရေးဝန်ထမ်း 90 ကျော်နဲ့ 4 နဲ့ ခီးသွားမဲ့သူ 20 ကျော်မှာ ကိုဗစ် ရောဂါ အခုရက်ပိုင်း စစ်ဆေး တွေ့ရှိခဲ့ပါတယ်။ အဲ့ဒီ အတီးပြု လူနာတွေထဲက 9 ဦးရဲ့ နမူနာကို ရန်ကုန်ကို ပို့ပြီး လက်ရှိ ကူးစက်နေတဲ့ ကိုဗစ် မျိုးကွဲတဲ့ Omicron ဟုတ် စစ်ဆေးခဲ့ပါတယ်။ စစ်ဆေးမှုတွေအရ နမူနာ 9 ခုလုံး Omicron ကိုဗစ် ကူးစက်နေကြသူတွေ ဖြစ်တယ်လို့ ရခိုင် ပြည်နယ် ပြည်သူ့ ကျန်းမာရေး ဦးစီး ဌာန ပြောခွင့်ရ ဒေါက်တာ စိုးဝင်း ပိုင်က VOA ကို အတီးပြု ပြောပါတယ်။ February 15 ရက်နေ့က စပြီးတော့ဒီကနေ့အထိ ကူးစက်ခံရသူ အစုလိုက်အပြုံလိုက် တွေ့ရှိတဲ့အကြောင်း သူက အခုလိုပြောပါတယ်။
90 ဆိုတာကတော့ ကျွန်တော်တို့ စစ်တပ်တက္ကသိုလ်မှာ ကျွန်တော်တို့ အများစစ်လိုက်တာပေါ့ အများစစ်လိုက်တော့ အဲ့မှာ အဲ့ဒီတက္ကသိုလ်ကနေ 50 လောက်ထွက်တာပေါ့ အဲ့တော့ တခြားလင်းစီး 60 တွေနဲ့ပါရင်းနဲ့ 90 ကျော်ပါတာပေါ့ 90 ကျော်လဲဟိုပါဘာလဲ နောက်နေ့မှာတော့ ကျွန်တော်တို့ 28 ယောက်တွေ့တယ်လို့ နောက်မနေ့ရဆိုတော့ 42 ယောက်တွေ့တယ်လို့ တွေ့တော့တွေ့ပါတယ် တွေ့တယ်ဆိုတာဗတ်တောင်းလဲဆိုစစ်တပ်များလာလို့လဲတွေ့တာများလာတာပေါ့နော်ကျွန်တော်တို့ကတယောက်ပေါ့စစ်ထွက်လို့ရှိရင်သူ့ရဲ့ကွန်တက်တွေကိုကျွန်တော်တို့ကစစ်ပါတယ်အဲ့တော့တယောက်တွေ့လို့ရှိရင်သူ့ပတ်ဝန်းကျင်မှာ၅ယောက်ဖြစ်စေနော်ပေါ့စစ်တွေပါလာတာပေါ့အဲ့တော့တယောက်တွေ့လို့ကျွန်တော်တို့ကွန်တက်ကိုဆစ်လိုက်တယ်အဲ့ဒီတည်းကပေါ့စစ်ထွက်ပြန်ရင်လည်းအဲ့ဒီလူရဲ့ကွန်တက်ကို
ာကိုဗစ်စီးကန်းနေတင်းကျပ်ထားတယ်လို့ဒေါက်တာဆိုဝင်းပိုင်ကပြောပါတယ
်ကျွန်တော်တို့ကတော့ဒီစာတင်တဲ့အချိန်မှာလဲကျောင်းမှာဆရာမလိုက်နာရဖို့စီးကန်းနေဆရာကျောင်းသားလိုက်နာရဖို့စီးကန်းနေတော့ကျောင်းကိုလာဖို့တဲ့အချိန်မှာမိဘအုပ်ထွန်းသူတွေလိုက်နာရမယ့်စီးကန်းနေဒါတွေနဲ့ကျွန်တော်တို့ဟိုကျမ်းမိုက်အသိပညာပေးပြီးတော့ train တောင်းရနေပါတယ်ဟုတ်ကဲ့ပါအဲ့တော့သူပြည်သူတူတယောက်ချင်းကလည်းမိမိကိုယ်ကိုမကူဆက်အောင်ညီထိုင်မှုကတော့အရေးကြီးတယ်ပေါ့နော်ဟုတ်အဲအားကကျွန်တော်တို့ပုံမှန်လုပ်နေပါတယ်ကျမအသိပညာပေးတဲ့အပိုင်းကကျွန်တော်တို့ဘေဘုတ်ထောင်တာတွေရှိတယ်မိုင်းနဲ့အော်ရာတွေရှိတယ်ဒါကတခြားနည်းနဲ့ထောင်တာတွေကလည်းဥပမာမီတာတို့ဖေးအုပ်တို့ပြန်ဆက်တို့ကဒါဆောင်ရနေတာရှိပါတယ်ဟုတ
်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေပေမဲ့ပွင့်လင်းရာသီဖြစ်တာကြောင့်ပွင့်လင်းသပင်တွေလည်းများပြားနေသလိုပြည်သူတွေအနေနဲ့လည်းကိုဗစ်စီကံလိုက်နာမှုမရှိသလောက်နည်းပါးနေတယ်လို့စစ်တွေရေသားကန်တူဦးဖြစ်တဲ့မခိုင်ခိုင်ဦးကပြောပါတယ
်ကိုဗစ်နဲ့ပတ်သက်ပြီးကတော့စိတ်မရှိလားဆိုတော့လေနည်းရောရှိရတော့ဘာလို့ဆိုတော့ဒီကိုဗစ်ကလုံးဝပျောက်သွားတဲ့အချိန်မျိုးမဟုတ်ပေမဲ့ဒီတိုးလာတဲ့ပျောက်သွားလာအဲ့လိုမျိုးဖြစ်နေပေါ့နော်နောက်တစ်ခုကကျတော့ခိုင်မားကျတော့ပွေးတဲ့အရန်များပေါ့ပွေးတဲ့အရန်လုံးလာတာလည်းတွေ့တယ်ဒါပေမဲ့ဒီဈေးတောင်းနေတဲ့အဲ့မျိုးလူတွေတိုးဝေးသွားနေကြတော့တိုက်ပြီးတော့မတ်ဆက်တာမတွေ့ရပါဘူးဒီညီမတို့ကကျတော့ဒီဘေတော့တော့မတ်ဆက်ပေါ့နော်ဒီချားစင်မတိုင်လေပါတော့တက်ပြီးတော့သွားတာပေါ့အနည်းငယ်တော့စိုးရင်လာပေါ့အခုကကြောက်ပွေးတွေလည်းအရန်လုတ်တယ်ဒါပေမဲ့တခြားဒီဘလူးထီကကြောက်လိုက်နိုင်မရှိဘူးပေါ့အမျိုး mask limited ဈေးသွားလာတယ်အများကြီးတွေ့ရပေါ့
ရခိုင်ပြည်နယ်မှာ2021ခုနှစ်အောက်တိုဘာလလောက်ကစတင်ပြီးတော့ကိုဗစ်ကူးစက်မှုတွေမရှိသလောက်နည်းပါးခဲ့ရကနေဒီလအတွင်းမှာတဖန်ပြန်ပြီးတော့ကူးစက်မှုတွေမြင့်တက်လာတာကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီ18ရက်နေ့ကြာသပတေးနေ့အထိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ9300ကျော်ရှိပြီးသေဆုံးသူ900ကျော်နဲ့လက်ရှိဆေးကုသမှုခံယူနေရသူ186ဦးအထိရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စည်းရင်းအရသိရပါပါတယ်ခင်ဗျာ။